ွဲစည်းပုံအခြေခံဥပဒေပုံမှတ်436ကိုပြင်ဆင်ရေးလူထုလှုံ့ဆော်မှုပူးပေါင်းကော်မတီတရက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့88မျိုးဆက်တို့ဒီကနေ့မှဖွဲ့စည်းလိုက်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှတ်436ကိုလွှတ်တော်မှပြင်ဆင်နိုင်ရေးအတွက်ပြည်သူလူထုရဲ့အားကိုအခြေပြုမဲ့လှုံ့ဆော်မှုလည်းဖြစ်ပါတယ်လူထုကိုအခြေပြုတဲ့ဒီလှုံ့ဆော်မှုကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့စစ်တပ်ကြီးစိုးထားတဲ့လွှတ်တော်ကိုဘယ်လောက်တက်ရောက်မှုရှိနိုင်ပါသလဲဆိုတာကိုမတ်သိင်ကြီးထက်ကစူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ဒီကနေ့ဖွဲ့စည်းလိုက်တဲ့ပူးပေါင်းကော်မတီကလှုပ်ဆောင်မဲ့အချက်ကတော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးလူမှုစည်းရုံးလှုပ်ရှားမှုဖြစ်ပါတယ်။ဒီကော်မတီကိုဘလို့ဖွဲ့စည်းလိုက်တယ်လဲဆိုတာကိုတော့88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းရဲ့ခေါင်းဆောင်တဦးဖြစ်သူကိုချင်းမီကအခုလိုပြောပြပါရစေ။ဒီကတော
့ကျွန်တော်ပူးပေါင်းကော်မတီဖွဲ့တာပေါ့။အဲ့မှာလည်းဆောင်ရတော့ကျွန်တော်ဒါ statement နော်ထုတ်ပြန်ပြီးကျွန်တော်ဆက်နိုင်ပါလိမ့်မယ်။အခုဘုံကောင်ဒီမှာတော့မြို့သားဒီမိုကရေစီဖွဲ့ချုပ်အခုဘုံဘုံကောင်ဒီမှာမြို့သားဒီမိုကရေစီဖွဲ့ချုပ်က9ရောက်။နောက်ကျွန်တော်တို့ဆက်စစ်မြို့သားဒီနေ့နဲ့ပုံမှန်ဒီဖွဲ့ချုပ်9ရောက်ပေါ့။ဒီရန်ကုန်မန္တလေးနော်ကျွန်တော်ဟောပြောဝဲကျင်းပါရေးဆက်ကော်မတီကိုကျွန်တော်အဲ့မှာကျွန်တော်ဖွဲ့ရဲအဲ့ဒီမှာပဲရန်ကုန်မှာဆိုရင်မြို့သားဒီမိုကရေစီဖွဲ့ချုပ်က9ရောက်။နောက်ကျွန်တော်တို့ဒီက3ရောက်။3ရောက်မှာတော့ကိုပြင်းချိုရဲမင်းကြီးကိုစုထုံးပါမယ်။နောက်မင်းကြီးကျမကြီးစကောင်းဒီမှာတော့ကျွန်တော်တို့ကကိုမြကြီးမင်းကြီးနဲ့ပြင်မမကြီးလည်းနဲ့ပါကြမယ်။အဓိကတော့ကျွန်တော်တို့ဒီ66ပြည်စင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟောပြောဖို့ဒီကျွန်တော်တို့စပြီးတော့လုပ်ပြီးပေါ့
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေထဲကပြဋ္ဌာန်းချက်တွေကိုပြင်ဆင်ခြင်းရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကပြင်ဆင်ရန်သဘောတူလက်ခံပြီးတဲ့နောက်ပြည်လုံးကျဆန္ဒခံယူပွဲကျင်းပ၍ဆန္ဒမဲပေးပိုင်권ရှိသူအလုံးဤထွက်ဝက်ကျဆန္ဒမဲဖြင့်သာပြင်ဆင်ရမည်။နောက်တချို့ပြည်ထောင်ချက်တွေကိုတော့လွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုနဲ့ပြင်ဆင်ရမည်လို့အခြေခံဥပဒေပုံမှန်436မှာပြဋ္ဌာန်းထားတာဖြစ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကိုပြင်ဆင်ရေးပြည်သူလူထုရဲ့ထောက်ခံမှုကိုစုစည်းပြီးလွှတ်တော်ရဲ့ရောက်ဖို့ကြိုးစားတာဖြစ်တယ်လို့ကိုချင်းမီကပြောပါတယ
်။ဒီအခြေခံအရာပဲလေ။ဒီအခြေခံအရာပဲကျွန်တော်တို့ကအဓိကကျွန်တော်တို့ပြောပါတယ်ဟိုပြင်ရမှာလွတ်တော်ကအဓိကပြင်ရမှာပေါ့အဲ့တော့လွတ်တော်ကိုဘာနဲ့ဖွဲ့စည်းလိုက်လဲဆိုတဲ့ခါကျတော့ကျွန်တော်တို့အဲ့ဒါပြည်သူ့ရဲ့ရွေးချယ်တင်တော်ထက်တဲ့လွတ်တော်ကိုယ်စားလှယ်နဲ့ဖွဲ့စည်းထားတာဗျအဲ့တော့လွတ်တော်ဆန္ဒပြည်သူ့ဆန္ဒလွတ်တော်တန်ပြည်သူ့တန်လို့ပြောတာကိုအဲ့တော့ဒီကနေ့ကျွန်တော်တို့ပြည်သူ့ဆန္ဒကိုကျွန်တော်ဟိုလွတ်တော်ဆန္ဒဖြစ်အောင်ကျွန်တော်လုပ်ကြရမယ်လွတ်တော်ကိုယ်စားလှယ်ရောက်ချင်းကြီးဟာပြည်သူ့ရဲ့ဆန္ဒကိုဘယ်လောက်အကောင်နဲ့ပေါ်ပြနိုင်လဲဆိုတာကျွန်တော်တို့ကမကြင်သိကြရမှာပေါ့ဒါဆိုရင်မှာပဲလွတ်တော်မှာ body နှစ်ခုရှိတာပေါ့ elected body ရဲ့ appointed body ရဲ့နှစ်ခုရှိတာပေါ့အဲ့တော့ elected body ဟာဒီလိုရွေးချယ်တင်မြှောက်ပေးတဲ့ဒီ elected body ရွေးချယ်တင်မြှောက်ခံထားတဲ့အလားကိုယ်စားများအစုပေါ့နော်အဲကိုယ်စားများအစုဟာခန့်ခံထားတဲ့ကိုယ်စားများအစုတော့မှကျွန်တော်ကဩဇာအာဏာမရှိဘူးဆိုလို့ရှိရင်အဲ့ဒီလွတ်တော်ဟာအတိတ်ပဲမရှိဘူးအဲ့တော့၄၃၆ရဲ့အတိတ်ပဲအလား၄၃၆ကိုပြင်ပြီးဆိုတာနဲ့ကျွန်တော်တို့လူတွေကရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားရဲ့လုပ်ပိုင်ခွင့်အာဏာမြင်မာရေးပေါ့အဲ့တော့ဦးဒီပါမှာဖြစ်တဲ့အတူတူရောလွတ်တော်ကိုယ်စားလှယ်ရောပါဝင်အောင်ကျွန်တော်ကြိုးစားပါမယ
်။လက်ရှိအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်မှာကပြည်သူတွေရွေးကောက်တာမဟုတ်ဘဲကာကွယ်ရေးဦးစီးချုပ်ကတိုက်ရိုက်ခန့်အပ်တဲ့စစ်သားလွှတ်တော်အမှတ်က25ရာခိုင်နှုန်းရှိပါတယ်။နောက်ပြည်သူလူထုကရွေးကောက်ရတဲ့အရသာလွှတ်တော်အမှတ်တွေထဲမှာဆိုရင်လည်းအရင်စစ်အစိုးရကြောတော်နောက်ခံပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအင်အားအများဆုံးဖြစ်နေတာပါ။တခါလက်ရှိသမ္မတဦးသိန်းစိန်ကလည်းအခြေခံဥပဒေတွေကိုပြင်ဆင်တဲ့နေရာမှာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေဘောင်ထဲကနေပြင်ဆင်ဖို့သူ့ရဲ့ရေဒီယိုမိန်ခွန်းမှာထည့်ပြောထားပါသေးတယ်။ဒီလိုအခြေအနေမျိုးမှာလူမှုရဲ့ထောက်ခံမှုအားကအခြေခံဥပဒေပြင်ဆင်ဖို့မျှော်လင့်ချက်ဘလောက်ရှိနေပါသလဲ။လွှတ်တော်အမတ်တဦးဖြစ်သူဥဖေတန်းကတော့အခုလိုထောက်ပြပါဗျ
။ပုံမှန်436ဆိုတာကကျွန်တော်ကဘယ်လိုပြင်မလဲ436ကိုပြင်မယ်ဆိုတာကပုံမှန်436နဲ့ပဲပြန်ပြင်ရမယ်ဆိုတော့ဒါကကျွန်တော်လွှတ်တော်မှာဒီဥပဒေပြင်ဆင်ရေးကော်မတီ32ဦးနဲ့ဖွဲ့စည်းပြီးသားဖြစ်ပါတယ်အဲဒီတော့လွှတ်တော်ကိုယ်စားလှယ်တိုင်းကလည်းအဲဒါကိုကျွန်တော်တို့လွှတ်တော်ထဲမှာတင်ပြလာတဲ့အခါမှာကျွန်တော်ကအတူတူရာထောက်ခံတာအဲ့လောက်ပဲလုပ်နိုင်မဲ့သဘောရှိပါတယ်အဲဒါကြောင့်ဒါဟာပြောရမယ်ဆိုရင်ဒီဘလော့ပဲကော်မတီဖွဲ့အဲကျွန်တော်လွှတ်တော်ရဲ့အဆုံးဖြတ်တနည်းအားဖြင့်လွှတ်တော်ရဲ့အဆုံးဖြတ်ဆိုတာအာတက်မတော်နဲ့ပြည်ခိုင်ရုပ်ပါတီရဲ့အဆုံးဖြတ်ဖြစ်ပါတယ်။အဲဒါကြောင့်သူတို့တက်မတော်နဲ့ပြည်ခိုင်ရုပ်ပါတီမပါသမျှတော့ဘယ်ပုံမှန်ကိုဖြစ်ဖြစ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်ဟောပြောပွဲတွေကိုရန်ကုန်နဲ့မန္တလေးမြို့တို့မှာပြုလုပ်သွားဖို့လည်းရှိနေပါတယ်ရှင်။